မြန်မာနိုင်ငံတွင်မွတ်စလင်တွေပေါ်အာဏာပိုင်တို့ရဲ့ပြုမှုဆက်ဆံပုံတချို့နဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်မှုတွေလည်းရှိနေပါတယ်။မွတ်စလင်လူနည်းစုပေါ်ကလေးနှစ်ယောက်ထက်ပိုမယူရဘူးဆိုတဲ့ကန့်သတ်ချက်နဲ့ပတ်သက်ပြီးအမေရိကန်အစိုးရအနေနဲ့စိုးရိမ်မကင်းဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမစ်ဂျန်ဆကီကပြောပါတယ
်။ We are deeply concerned about reports that some officials in Burma plan to enforce or have said they plan to enforce
it. မြန်မာအစိုးရဘက်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ထိန်းထောင်ကိုကလေးနှစ်ယောက်ထက်ပိုမယူရဘူးဆိုပြီးကန့်သတ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေကြားရတဲ့အပေါ်ကျမတို့အနေနဲ့အတော်လေးကိုစိုးရိမ်မကင်းဖြစ်မိပါတယ်။အခုလိုကလေးမွေးဖွားတဲ့အပေါ်ကိုနိုင်လိုမင်းထက်ပြူပြီးခွဲခြားဆက်ဆံတာကိုလည်းအမေရိကန်ပြည်ထောင်စုကစန့်ကျင်ရှုတ်ချပါတယ်။ပြီးတော့အခုလိုကလေးမွေးဖွားမှုနှုန်းကန့်သတ်တဲ့အစီအစဉ်ကိုဖျက်သိမ်းဖို့လည်းမြန်မာအစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုကျမတို့တောင်းဆိုထားပြီးသွားပါပြီ။
မြန်မာနိုင်ငံလူ위မှုကြီးကြပ်ရေးဝန်ကြီးဦးခင်ကြီးကတော့ဒီလိုတိန်တောင်ကလေးနှစ်ယောက်သတ်မှတ်တဲ့ကိစ္စဟာဖြစ်တဲ့ကိစ္စတစ်ခုဖြစ်တယ်ဆိုပြီးမကြခင်ကပဲ Writers သတင်းဌာနနဲ့မေးမြန်းခန်းတစ်ခုမှာပြောဆိုခဲ့ပါတယ်ဦးခင်ကြီးကရိုဟင်ဂျာလို့မသုံးတော့ဘဲဘင်္ဂါလီလို့သုံးတော့ပြောဆိုသွားပါတယ်အဲ့ဒီလူမျိုးတွေမှာတိန်တောင်ကလေး10ယောက်12ယောက်အထိမွေးဖွားကြတဲ့အတွက်ကြောင်းထားဖို့ပြုစုပြောထောင်ဖို့အခက်အခဲရှိတဲ့အကြောင်းဒီလိုကလေးနှစ်ယောက်ပဲမွေးမယ်ဆိုရင်ဘင်္ဂါလီအမျိုးသမီးတွေအတွက်လည်းအကျိုးရှိမယ်လို့မျှော်လင့်နေတဲ့အကြောင်းပြောဆိုသွားတာပါဒီလိုတိန်အောင်ကလေးနှစ်ယောက်ပဲရှိရမယ်ဆိုတဲ့ရိုဟင်ဂျာရီပေါ်ကန့်သက်တဲ့သတင်းတွေနဲ့ပတ်သက်ပြီးလူခွင့်ရေးဖွဲ့တွေကလည်းဒါဟာအခြေခံအခွင့်အရေးချိုးဖောက်မှုဖြစ်တယ်ဆိုပြီးကန့်ကွက်ပြောဆိုကြပါတယ်အလားတူပါပဲမကြသေးခင်သတင်းပတ်အတွင်းကပဲမြန်မာအနာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာအမျိုးသမီး3ယောက်တည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အနာပိုင်တွေဘက်ကအရေးယူတာတွေမရှိလို့လဲကုလသမဂ္ဂဆိုင်ရာကျွမ်းကျင်သူတို့ကပြောလိုက်ပါတယ်ဒီဖြစ်ရအပေါ်ကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်းမှာရိုဟင်ဂျာတွေပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဆက်ဖြစ်နေပြီးဒီဖြစ်ရတွေနဲ့ပတ်သက်ပြီးတော့လည်းလုံးဝတာဝန်ယူမှုမရှိကြဘူးလို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တောမတ်စ်အိုဟေးကင်တာနာကပြောဆိုလိုက်ပါတယ်ခင်ဗျာ။